ပြီးခဲ့တဲ့နှစ်ဒီဇင်ဘာလဆန်းပိုင်းကစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားခဲ့တဲ့ကချင်နှချင်းအသင်းတော် KBC ဥက္ကဋ္ဌဟောင်းသိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆန်ကိုအကြမ်းဖက်မှုဥပဒေအမှုနဲ့ထတ်တိုးအရေးယူအမှုဖွင့်လိုက်တယ်လို့သူ့ရဲ့မိသားစုကပြောပြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးပါအောင်ခင်ဗျာ
။မနေ့ဒီဇင်ဘာလ9ရက်မနေ့9နာရီခန့်ထိုင်းနိုင်ငံကိုဆေးသွောကူးကိုမန္တလေးပြည်ပဆိုင်ရာလေဆိပ်မှာဒေါက်တာကလမ်ဆန်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်စီမင်းမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခဲ့တာပေါ့။ပြီးခဲ့တဲ့ဇန်နဝါရီလ7ရက်မှာတော့ဘုံမှုသူအောင်စောဆိုသူကမြကြီးနာရဲစခန်းမှာမတရားအသိဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်ပြင်းဆောင်တက်မတော်ကိုကြီးညိုပြည့်အောင်သွေးတိုးလုံးဆောင်မှု905ကာကြီးတို့နဲ့မှုဖွင့်ခဲ့ပြီးတရားရည်ဆိုင်နေရချိန်မှာအခုတက်ပြီးအကြမ်းဖက်မှုဥပဒေပုံမှန်52ကာကြီးနဲ့ထပ်မံတရားဆွဲဆိုခံရတာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းကပြောပါတယ်
တဲ့ရုံချိန်တဲ့ကတရားသူကြီးကတော့ဖတ်ပြတယ်။အဲ့မှာက NUG တမရဥလရှိလနဲ့တန်ဇာဒဝန်ကြီးအစဉ်ရှိတဲ့ဥတုခောင်ရောပညာရေးဝန်ကြီးဖြစ်တဲ့စမတ်တော်ဇာထွက်ပန်း၃ယောက်နဲ့လိုင်စာမျိုးမှာတောက်ရောက်တွေ့ခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ဆွဲထားတယ်ဆိုတာ။23ရက်နေ့အစ်စ်မှာဟုတ်23ရက်နေ့အစ်စ်မှာရှင
်။ကနဦးဆွဲဆိုထားတဲ့ပုံမှန်စက်ခွန်မြင်းဆောင်1နဲ့ပုံမှန်95ကကြီးပုံမှန်တစ်ခုအတွက်ဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ဖို့နှစ်ဖက်ရှိနေသည်ရှောက်လဲချက်ပေးရမယ်အစီအရောက်နေပြီလို့လဲရှင့်နေကပြောပါလေ
အဲအမှုတစ်ခုကတော့ဟိုပါလေ IO စစ်ပြီးပြီ IO စစ်ပြီးပြီအခါကျတော့နောက်တစ်ချင်းက21ရက်နေ့ကရှောက်လဲချက်ပေးရမှာဆွဲချက်ရှောက်လဲချက်ပေါ့ဆွဲချက်ရှောက်လဲချက်ပေးမှာဖြစ်တယ်ပြီးမှပဲဆွဲချက်တယ်မှာဟုတ
်ကျမကြီးမကောင်းတာကြောင့်ဆေးစစ်ဖို့သွားချိန်မှာအခုလိုဖမ်းဆီးခံရတဲ့ဒေါက်တာခရန်ဆန်ဆွန်ရဲ့ကျမကြီးအခြေအနေနဲ့ပတ်သက်လို့မိသားစုဘက်ကစိတ်ပူနေပါတယ်။လက်ရှိအချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးဘူးလို့မိသားစုဝင်ဒူးကတည်ပြုပါတယ်။ကချင်လူထုဂျာဩဇာတက္ကမကြီးတဲ့ဒေါက်တာခရန်ဆန်ဆွန်ကိုမြစ်ကြီးနားထောင်မှာချုပ်လောင်ထားတာပါ။ဒေါက်တာခရန်ဆန်ဆွန်ဟာ KIA ဌာနချုပ်ရှိရာလိုင်စာကိုသွားရောက်ပြီး KIA ထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာကြောင့်ဖမ်းဆီးရေးယူခံရတာလို့နှိဆက်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကမေးမြန်းပေမဲ့ကျန်လေဖြေဆိုတာတော့မရှိပါဘူးကချင်နှချင်းအသင်းတော် KBC ဘက်ကတော့ဆီယာရော်လူမျိုးရေးအတွက်ကော်မတီတရဖွဲ့ပြီးတဲ့နောက်ဆီယာရော်နဲ့တွဲခွင့်ရရင်မြောက်ပိုင်းတိုင်းစစ်တမ်းလာကျုပ်ဘက်ကိုစာပို့ထားပေမဲ့အခုအချိန်ထိကြောင်းပြန်တာမရှိဘူးလို့လည်းတာဝန်ရှိသူကပြောပါတယ်တိတ်ခါတော်ရဆရာဒေါက်တာကလန်ဆန်ဆွန်ဟာကချင်နှချင်းအသင်းတော် KBC ရဲ့ထွေထွေတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အော်တိုဘာလကကချင်နှချင်းခရီးရန်ဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်ခံခဲ့ရပါတယ်။လူနည်းစုတိုင်းသားတွေပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုအင်ဂျီရောမှာကိုယ်တိုင်သွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်။ဒီအတွက်လည်းဒီအချိန်လုံးကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့မှုပြီးနောက်ပိုင်းအမှုကိုရုံသိမ်းပေးခဲ့ပါတယ်။ဒေါက်တာကလန်ဆန်ဆန်ကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရှိသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ